ဆက်ပြီးတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအတင်းကျပ်စစ်သားစုဆောင်နေတဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်မန္တလေးတိုင်းဒေသတချို့မှာတော့လူငယ်တွေကိုအကြက်ကင်ပြီးတော့မဖြစ်မနေစစ်မှုထမ်းခိုင်းနေပါတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့မိသားစုတွေက VOA ကိုပြောပါတယ်စကိုင်းတိုင်းဒေသတချို့မှာတော့တချို့လူငယ်တွေကစစ်ထဲကိုမဝင်မဲနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေစီကိုဝင်နေကြတယ်လို့ဒေသခံ PDF တာဝန်ရှိသူတွေကလည်းပြောပါတယ်မြန်မာနိုင်ငံမှာပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးတဲ့နောက်ဆက်တွဲကြုံရတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်
။မန္တလေးတိုင်းမီဒီယာမြို့နယ်တောင်ဘက်ပိုင်းကကြက်ကုန်းနဲ့ဝရင်တို့စားတဲ့ခြေရွာတွေမှာစစ်တပ်ကစစ်မှုထမ်းဖို့လူငယ်တွေကိုခေါ်ပေမဲ့လူငယ်တွေကတိမ်းရှောင်နေတာကြောင့်မိသားစုဝင်တက်ကြီးပိုင်းတွေကိုစစ်မှုထမ်းခေါ်မယ်လို့ချိန်ချောက်ခဲ့ပါတယ်။ဒါကြောင့်လူငယ်တချို့ပြန်လာပြီးတော့စစ်မှုထမ်းဖို့ဖမ်းဆီးခံလိုက်ရတယ်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်။
စစ်မှုထမ်းဖို့ဆိုပြီးတော့ဟိုဟာလာမြို့ရဲ့တောင်ဘက်ကကျွန်တော်တို့ကြက်ကုန်းတို့ကျွန်တော်တို့ဝရင်တုတ်တို့ဘက်ကိုဆွဲတယ်ဗျဆွဲတဲ့အခါကျတော့ဟိုလူငယ်တွေကပေးမှတင်းနေတဲ့အခါကျတော့မိဘကိုမပေးဘူးအဲလူငယ်တွေကိုမပေးဘူးဆိုရင်မိဘတွေကိုဆွဲမယ်ဆိုတဲ့ပုံစံမျိုးကြောင့်မိဘတွေကအဲလူငယ်တွေကိုပြန်ခေါ်ပြီးပေးရတယ်ခု200 300ပါသွားပြီဆိုတော့ထဲကမတန်ဆန်းကလေးတစ်ယောက်ပါသွားတယ်ဗျခြေထောက်ကအဲဟိုဟာပေါ့အနာကျုံးပြတ်ပြီးတော့ထောင်းလင်းထောင်းလင်းသွားတဲ့ကလေးအိုက်ကလေးရောပါသွားတယ်သူတို့ဆွဲတဲ့ထဲမှာ
ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီက February လရဲမှအသက်သွင်းခဲ့ပြီးတဲ့နောက်အခုလိုစစ်သားစုဆောင်ရေးတွေကိုအတင်းကျပ်လုပ်နေတာဖြစ်ပါတယ်မန္တလေးတိုင်းနဲ့ကပ်နေတဲ့စကိုင်းတိုင်းမှာတော့စစ်မှုရမ်းဖို့အတင်းကျပ်ခေါ်တာနေတယ်လို့စကိုင်းခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်စကိုင်းတိုင်းတွေကမြို့ပေါ်တွေလောက်မှသာစစ်ကောင်စီကစိုးမိုးထားနိုင်တာကြောင့်ဖြစ်တယ်လို့လည်းသူကရှင်းပြပါတယ်
ဒီဘက်ကတော်လိုင်းအင်အားစုတွေပေါ့နော်။ကာကွယ်ရေးအဖွဲ့တွေနောက်ကဒေသခံတော်လိုင်းအင်အားစုဖြစ်တဲ့ local PDF တွေအဲနောက်ကတရင်တွေဖြစ်တဲ့ဟို PDF ပြည်သူ့ကာကွယ်ရေးတပ်မတော်တွေနောက်ကဒီပြည်သူ့အခြေပြုပေါ့နော်။သူတို့ဟိုပကဖတွေပေါ့။ချက်ကြီးပကဖ၊တိုင်းနယ်ပကဖ၊မြို့နယ်ပကဖ၊ခရိုင်ပကဖ၊တိုင်းပကဖဆိုပြီးတော့ဒီလိုအစင်းစင်းတော့ပကဖဖွဲ့စည်းပုံနဲ့တွားတဲ့အတွက်ချက်ရွာတိုင်းမှာချက်ကြီးပကဖတွေရှိတယ်အဲ့တော့ကလူကပီရီယက်တွေရှိတယ်အဲ့ဒါမျိုးတွေဆိုတော့နည်းကြီးစုမှုပြီးတော့ဗော်တော်လည်းအင်အားစုတွေကဒီကာကွယ်ရေးတွေကနည်းကြီးစုမှုထားတဲ့အတူသူတို့ရဲ့စစ်ကြုံဟိုစစ်ကြုံဥပဒေပေါ့နော်စစ်ကြုံဥပဒေကနေပြီးတော့ဒီစစ်မှုထမ်းအချက်ဖက်ပြီးတော့စစ်မှုထမ်းမှုဟာဒီမှာသူတို့အကောင့်ထဲမှာဖုံးနိုင်တာပေါ့အဲ့လိုပုံစံမျိုးပေါ့ကျွန်တော်စကိုင်းဆိုင်ထဲမှာဆိုရင်ပေါ့ကျွန်တော်စကိုင်းဆိုင်ထဲမှာလည်းပြောလို့ရတယ်လို့ကျွန်တော်တို့စကိုင်းတိုင်းလို့ကိုစားပြုပြီးတော့အချက်ချင်းပြောလို့ရတယ်ပေါ့စကိုင်းတိုင်းမှာဆိုရင်တော့အဲ့လိုမြို့ပေါ်တွေမှာဆိုရင်တော့ဟိုဆွဲတာရှိတယ်ဥပမာရေဥလိုပါလို့ဆိုလို့ရှိရင်90လောက်ရှိပြီဟိုနေတွေကတော့များသောအားဖြင့်ဟိုနေမြေစုမှုပြီးသားဖြစ်တယ်ပေါ့နော
်စစ်တပ်ကအသက်ပြည့်ပြီးလူငယ်တွေကိုမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကိုအသက်သွင်းခဲ့ပြီးတဲ့နောက်မှာပြည်သူ့ကာကွယ်ရေးတပ်တွေတဲကိုဝင်ရောက်လာသူတွေပုံများလာတယ်လို့လည်းသူကဆိုပါတယ
်ထုတ်ပြန်ပြီးဆိုမထုတ်ပြန်ငယ်တုန်းကတော့ကျွန်တော်တို့ဒီလိုပဲဆက်သွယ်ပြီးတော့ဝင်လာတယ်ရှိတယ်အဲမဲ့ဒီစစ်ပြုံဥပဒေပြဋ္ဌာန်းလိုက်ပြီးရင်တော့သူတို့အဓိကထားပြီးတော့အော်အကောင့်ထဲပေါ်တာသိပြီပေါ့နော်လေးလပိုင်းလောက်မှာတော့ချက်ပေါက်တဲ့ပေါ်ပြီးတော့အခုချိန်ထိလည်းတော့ချက်ဖမ်းနေတယ်ပေါ့နော်အဲ့ဒါဆိုတော့ဒီစစ်ကြောဥပဒေပြင်ရပြီးတဲ့နောက်မှာဒီ EPG ပေါ့နော်အိုက်ပက်ချလဲတွေလောက်တော့မှာကျွန်တော်တို့လည်းအင်အားစုတွေဒေသဆိုင်ရာကာကွယ်ရေးအဖွဲ့တွေအဲ့ဒါ PDF အဲ့ဒါအဖွဲ့တွေအဲ့ဒါတွေကိုဆက်သွယ်ပြီးဝင်ရောက်လာတာပို့ပြီးတော့များလာတာပေါ့ဟုတ်ဟုတ်
လူငယ်လူရွယ်တွေကိုစစ်တပ်ကစစ်ဆေးဖမ်းဆီးမှုတွေရှိနေတာကြောင့်အထူးတတိထားသွာလာကြရတယ်လို့လည်းသူကပြောပြပါဗျ။စစ်ကောင်စီကစစ်မှုရန်တင်တဲ့အပတ်စဉ်1ကိုဧပြီလဆန်းမှာစတင်ခေါ်ခဲ့ပြီးတဲ့နောက်အပတ်စဉ်2ကိုအခုမေလဒုတိယပတ်မှာထပ်မံခေါ်ယူခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြပါဗျ။အပတ်စဉ်တစ်ခုမှာလူ9000ကျော်စုဆောင်းမှာဖြစ်တယ်လို့စစ်ကောင်စီကသတ်မှတ်ထားတာကြောင့်တလကျော်အတွင်းမှာလူငယ်1000ကျော်ကိုစစ်သားအဖြစ်စစ်ကောင်စီကစုဆောင်းဖို့ရည်ရွယ်ထားပါတယ်ရှင်။